ပြည်တွင်းပြည်ပနည်းပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနစ်တာသတင်းအတန်လွှင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။တင်ဆက်ပေးသွားမယ့်သတင်းတွေကတော့တယ်လီကုန်းပညာရေးဝန်ဆောင်မှု RESET ဆိုတဲ့သတင်း၊ဈေးကွက်များစွာမှာ iOS 14နဲ့ Mac OS လောက်ဆောင်ချက်များစွာဖြန့်ချိမဲ့ App ဆိုတဲ့သတင်း၊ iOS နဲ့ Android မှာ 3D ဓာတ်ပုံရိုက်ကူးနိုင်မဲ့အခမဲ့ App ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ပထမဆုံးသတင်းတစ်ပုဒ်အနေနဲ့တယ်လီကုန်းပညာရေးဝန်ဆောင်မှု RESET ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ Telenor နဲ့ Strategy Fund University တို့ပူးပေါင်းပြီးတယ်လီကုန်းပညာရေးဝန်ဆောင်မှုကိုမိတ်ဆက်လိုက်ပါတယ်။ Telenor Classroom မှာစင်စက်မပြတ်လေ့လာသင်ယူမှုများကို၆ပတ်ပေးစွမ်းနိုင်တဲ့အတွက်အစီအစဉ်တစ်ခုဖြစ်ပြီးတော့ Telenor သုံးဆွဲသူတွေအနေနဲ့ SF ရဲ့နေသင့်သင်ခန်းစာတွေကိုအချိန်မီနေရာမီ Mobile Phone ပေါ်ကနေတဆင့်အလွယ်တကူလေ့လာသင်ကြားနိုင်မှာဖြစ်တယ်လို့သိရပါတယ်။ဒီအစီအစဉ်မှာအသေးစားနဲ့အလတ်အစားစီးပွားရေးလုပ်ငန်းရှင်တွေကျွမ်းကျင်ဝန်ထမ်းတွေအတွက်စီးပွားရေးစီမံခန့်ခွဲမှုသင်ခန်းစာတွေအပြင်ကျောင်းသားလူငယ်တွေအတွက်အခြေခံပညာရေးအကြောင်းအရာတွေလည်းပါဝင်မယ်လို့သိရပါတယ်။ Telenor Classroom မှာတည်သက်မိတ်ဆက်သင်ခန်းစာများမှာလုပ်ငန်းခွင်မှာဝန်ထမ်းများအခြေခံကျောင်းသားလူငယ်များအကြားအခမဲ့လေ့လာနိုင်မှာဖြစ်ပြီးတော့သင်ခန်းစာတွေကိုဇွန်လ24ရက်ကနေစတင်ပြီး My Telenor Application ကနေအခမဲ့လေ့လာနိုင်မှာဖြစ်က Data အသုံးပြုခန့်ကြားသင့်တယ်လို့လည်းသိရပါတယ်။ Strategy Fund University ရဲ့တည်ထောင်သူနဲ့ဥက္ကဋ္ဌဖြစ်သူဦးအောင်ချစ်ခင်က My Telenor Application Platform ကနေအခုလိုအသုံးပြုလို့ရတယ်ဆိုတာတကယ်ကိုကောင်းတဲ့အခွင့်အရေးတစ်ခုပါ။လေ့လာ CPA ဆိုတာကိုယ့်ရဲ့အိတ်ကထဲကကိုယ်နဲ့အမြဲအတူရှိနေတယ်လို့ပြောပေါ့။လူတွေက Mobile Phone တွေကိုပုံမှန်အသုံးပြုလာကြတာနဲ့အမျှလေ့လာတဲ့ပုံစံဘဟုတုတ္တရှာဖွေတဲ့ပုံစံတွေပြောင်းလဲလာကြပါတယ်။အထူးသဖြင့်အခုလိုအချိန်မျိုးမှာပညာရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေအခွင့်အလမ်းတွေကို Digital Channel တွေကနေတဆင့်ပံ့ပိုးပေးနိုင်ဖို့ဆိုတာတကယ်ကိုအရေးကြီးပါတယ်လို့ပြောကြခဲ့ပါတယ်။ Telenor သုံးဆွဲသူတွေအနေနဲ့ My Telenor Application မှာစာရင်းပေးသွင်းရုံနဲ့ Telenor Classroom မှာသင်ခန်းစာတွေကိုကိုယ်နဲ့မကွာလေ့လာနိုင်မှာဖြစ်ပြီးတော့လက်ရှိအချိန်မှာဘာသာရဲ့မိတ်ဆက်သင်ခန်းစာ၉ခုကိုစတင်လေ့လာနိုင်တယ်ဆက်လက်ပြီးဈေးကွက်များစွာမှာ iOS 14နဲ့ Mac OS လောက်ဆောင်ချက်များစွာဖြန့်ချိမဲ့ App ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ App ဟာနှစ်စဉ်ကျင်းပနေကြ WWDC ကိုစတင်ပြုလုပ်ခဲ့ပါတယ်။ပွဲအတွင်းမှာမိတ်ဆက်ခဲ့တဲ့ iOS, iPad OS နဲ့ Mac OS Operation System ကိုအိန္ဒိယ၊တရုတ်နဲ့အခြားအပြည်ပြည်ဆိုင်ရာဈေးကွက်ကသုံးစွဲသူတွေအတွက်လောက်ဆောင်ချက်အသင့်နဲ့အစစ်မြင့်တင်မှုများစွာဖြန့်ချိမယ်လို့သိရပါတယ်။ဒီနှစ်နောက်ပိုင်းမှာ iOS 14ကိုသုံးစွဲသူတွေအတွက်ဖြန့်ချိပါမယ်။ iOS 14အတွင်းပြင်သစ်နဲ့ဂျာမနီ၊အင်ဒိုနီးရှားနဲ့အင်္ဂလိပ်၊ဂျပန်နဲ့တရုတ်၊ပိုလန်နဲ့အင်္ဂလိပ်စတဲ့နှစ်ဘာသာအပြည့်အစုံထောက်ပံ့ပါမယ်။ App ရဲ့အကြီးမားဆုံးနိုင်ငံရဲ့ခြားဈေးကွက်တရုတ်သုံးစွဲသူတွေအတွက် Movie Keyboard ထောက်ပံ့မယ်လို့သိရပါတယ်။အိန္ဒိယသုံးစွဲသူတွေအတွက် App ကလူတွေပုံမှန်ရွေးချယ်နိုင်ဖို့ရှိပြီးသား Phone 16ခုကိုအစီအမြင့်တင်ကစာရွက်စာနဲ့ Phone 20ကိုထပ်မံထည့်သွင်းလိုက်ပါတယ်။မေး app ထဲမှာလည်းအိန္ဒိယအခရာအီးမေးလ်လိပ်စာကိုလည်းထောက်ပံ့လိုက်ပါတယ်။အိန္ဒိယအတွက်လုံဆောင်ချက်အမျိုးမျိုးကိုဖြန့်ချိအောင်ရဲ့လို့ app ကပြောထားပါတယ်။အခုဆိုရင် message အတွင်းမှာအိန္ဒိယဒေတာတွင်ဘာသာစကား23ခုထဲကတစ်ခုနဲ့ Happy Holi ဆိုတဲ့ခရီးဦးကြိုစကားကိုပို့လိုက်ရင် full screen effect ကိုသုံးပြုနိုင်မယ်။ iOS 14အတွင်း Smart Download လည်းပါဝင်လာပါတယ်။ Apple TV Plus အစီအစဉ်တွေကိုလည်း Cellular ဖုန်းရက်ကနေကြည့်ရှုပါ download လုပ်ပါအဲ့ဒီ feature ကိုတော့အိန္ဒိယအတွက်ပဲဖြန့်ချိထားတာပဲဖြစ်ပါတယ်။ Ireland နဲ့ Norway ကသုံးဆွဲသူတွေ iOS 14မှာ Irish Gaelic နဲ့ Norway Nuno ဘာသာစကားအတွက် auto correction လောက်ဆောင်ချက်ကိုအသုံးပြုနိုင်ပါပြီ။ Japan အတွက် Kana keyboard design ကိုပြင်ဆင်ပေးထားတဲ့အတွက်ဂိမ်းကနေတွေရိုက်ရမှာပုံမှန်အဆင်ပြေလာပါမယ်။
နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ iOS နဲ့ Android မှာ 3D ဓာတ်ပုံရိုက်ကူးနိုင်မယ့်အခမဲ့ App ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ 3D ဓာတ်ပုံရိုက်ကူးနိုင်မယ့် Lucid Bit ဟာလာပေါင်းများစွာ beta အဖြစ်စမ်းသပ်ပြီး iOS နဲ့ Android အတွက်ဖြန့်လိုက်ပါတယ်။ iPhone 11, ဒါမှမဟုတ် Samsung Galaxy Z Flip Phone တွေ၊ဒါမှမဟုတ် Motorola, Moto G6, ဒါမှမဟုတ် iPhone 6 Phone ဟောင်းတွေမှာ Lucid Bit ကိုအသုံးပြုပြီး 3D ဓာတ်ပုံရိုက်နိုင်ပါ 3D ဓာတ်ပုံရိုက်ကူးကိုအထူးတွဲဖက်ပစ္စည်းဒါမှမဟုတ်ကြောဘက်ကင်မရာတွေမလိုပါဘူး Lucid Bit ဟာ Artificial Intelligence ကိုအသုံးပြုပြီးတော့ 3D ဓာတ်ပုံကိုတရုပ်ဖော်ပေးပါတယ် 3D ဆိုတဲ့စကားလုံးကိုမြင်လိုက်ရင် 3D TV နဲ့ဖုန်းတွေစိတ်ထဲရောက်လာမ ယ်။အစောပိုင်းကာလမှာ 3D ဟာစိတ်လုံရှားစရာထုတ်ကုန်တဲ့အဖြစ်သတ်မှတ်ခံခဲ့ရရပါတယ်။အခုကာလမှာတော့ထုတ်ဖို့ပြသမှုအတွက် Tube အသစ်တစ်ခုဖြစ်လာပါတယ်။ Lucid Pick ကိုဖန်တီးတဲ့ Lucid ကုမ္ပဏီက 3D ကိုဖန်တီးမှုအရာတစ်ခုအဖြစ်သုံးချနေပါတယ်။ Lucid Pick က 2D ဓာတ်ပုံတွေကို 3D အသွင်ပြောင်းပေးတယ်။ပြောင်းလဲထားတဲ့ရုပ်ပုံတွေကို Appian Community ဒါမှမဟုတ် 3D ဓာတ်ပုံထောက်ပံ့ပေးတယ်။ Facebook လိုမျိုးအခြား platform တွေမှာဝင်မြနိုင်တယ်။ Facebook ပေါ်မှာ 3D ဓာတ်ပုံတွေဝင်မြနိုင်တဲ့ group အကြီးစားရှိပါတယ်။ Lucid Pick ဟာ 3D ဓာတ်ပုံတွေကိုအလွယ်တကူဖန်တီးအသုံးချနိုင်တဲ့နည်းလမ်းတစ်ခုပါ။အခုတင်ဆက်ပေးသွားတဲ့သတင်းတွေကတော့နိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အာဏာဝင်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုက်နာဆောင်ရွက်ခါနေထိုင်တွန်းလာမှုတိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဒီလိုပါ။